ဆက်နာသိသိနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်ဥပဒေချင်းတရက်ကိုအမေရိကန်အောက်လွှတ်တော်မှာတင်သွင်းလိုက်ပါတယ်။ဒါမှ Unified Through Rigorous Military Accountability Act of 2021လို့အမည်ပေးထားပြီးအောက်လွှတ်တော်နိုင်ငံရေးအကောင့်တီကအင်္ဂါနေ့မှာတင်သွင်းတဲ့ဥပဒေချင်းထဲမှာတော့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီတာမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာနှစ်နှစ်ချီနိုင်ငံရေးပြုရင်ပြောင်းလဲမှုတွေနဲ့အတူအတိမ်းဆောင်မခံတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုသူဖြစ်ပြီးမြန်မာစစ်တပ်ကဥပဒေနဲ့အာဏာသိမ်းယူခဲ့တာလားနဲ့ချီရှိလာနေပြီးမှအကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖန်တာတွေကိုပြန်လွတ်ဖို့နဲ့တပ်ဆန်သူတွေနဲ့အထိပ္ပယ်ရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့အမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်ကတိုက်တွန်းနေပေမဲ့စစ်တပ်ကငြင်းပယ်နေတယ်လို့လည်းဥပဒေကိုပူးတွဲဆွပြခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားလှယ် Gregory Mix ကထုတ်ပြန်ချက်မှာပြောဆိုထားတာပါ။2021ခုနှစ်မြန်မာနိုင်ငံဆိုင်ရာဥပဒေထဲမှာဆက်ရတာတင်မှုနဲ့လူခွင့်ချုပ်ပတ်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတူတာဝန်ပေးဖို့ကုလသမဂ္ဂကဖိအောက်တဲ့ရင်းမြစ်မှုတွေလှုပ်လာအောင်အမေရိကန်ကဖိအားပေးဖို့တွေကိုလည်းထည့်သွင်းထားပါတယ်။လူခွင့်လှုပ်ရှားမှုဖော်တခုဖြစ်တဲ့ Global Witness ကတော့အမေရိကန်လွတ်တော်မှာဥပဒေကိုတင်သွင်းဥပဒေချမ်းကိုတင်သွင်းလိုက်တဲ့အပေါ်ကျေစွန်လိုက်ပြီးစစ်တပ်ကထိန်းချုပ်ထားပြီးနှစ်စဉ်ဒေါ်လာတန်1000ကျော်ဝင်ဝင်ရနေတဲ့ဓာတ်ငွေလုပ်ငန်းကိုပါပြစ်မှတ်ထားတန်ခတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာဥပဒေကိုအမေရိကန်လွတ်တော်ကအမြဲတမ်းအတည်ပြုဖို့လည်းတိုက်တွန်းထားပါတယ်။